ကျော်ရမြင့်နောက်ဘက်ကမှာဘိုက်တာမြို့မှာအစ္စရေးလဝင်ရောက်အခြေချနေထိုင်လာကိုကန့်ကွက်တဲ့ပါလက်စတိုင်းဆန္ဒပြပွဲနဲ့ဝတ်ပြုပွဲမှာပါဝင်ခဲ့တဲ့တူရကီနယ်ပါအမေရိကန်နိုင်ငံသူတူဦးဟာအစ္စရေးတပ်ဖွဲ့ရဲ့ပစ်ခတ်မှုကြောင့်သေဆုံးသွားခဲ့ပါတယ်။သေဆုံးသူဟာအသက်26နှစ်အရွယ်အိုက်ရှ်နူအီရီအီရီဖြစ်တယ်လို့နူဘလစ်မျိုးဆေးုံကပါလက်စတိုင်းချမ်းမာရေးတာဝန်ရှိသူတွေကပြောဆိုပါရတယ်။တောက်ကြနေဝိတုနေစဉ်အစ္စရေးစစ်တပ်ကဝင်ရောက်လာပြီးပစ်ခတ်ခဲ့တာလို့ဝိပုဝဲမှာပါဝင်ခဲ့သူတူကပြောဆိုပါရတယ်။သေဆုံးခဲ့သူအမေရိကန်နိုင်ငံသူအစ္စရေးဟာဥကောင်းကိုထိမှန်ခဲ့ပြီးသေဆုံးသွားခဲ့တယ်လို့ဆိုပါရတယ်။ဒီသေဆုံးမှုနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကတော့အလွန်ဝမ်းနည်းစရာကောင်းတဲ့ဆုံးရှုံးမှုပါလို့ပြောဆိုခဲ့ပြီးသေဆုံးသူအစ္စရေးရဲ့မိသားစုတွေကိုလည်းအမေရိကန်အစိုးရကိုစားဝန်ထမ်းကြောင်ပြောဆိုခဲ့ပါတယ်။ဒါအပြင်ဒီသေဆုံးမှုနဲ့ပတ်သက်ပြီးအချက်အလက်တွေစုဆောင်းနေတယ်လို့လည်းဝန်ကြီးဘလင်ကင်ကပြောပါတယ်။ Israel ဘက်ကတော့ Beta ဒေသမှာလုံခြုံရေးတပ်ဖွဲ့တွေကိုဂဲရီနဲ့ပစ်ပေါက်ခဲ့တဲ့အတွက်ကျမ်းပတ်စန္ဒပြသူတွေကိုပစ်ခတ်ခဲ့ကြောင်းနဲ့နိုင်ငံသားတူသေဆုံးနေဆိုတဲ့ပြောဆိုချက်တွေနဲ့ပတ်သက်ပြီးစုံစမ်းနေတယ်လို့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်။